ကျမဆူမမဂျပန်နိုင်ငံမှာကိုဗစ် -19 စီကံချက်တွေနဲ့အညီဂျပန်ရောက်မြန်မာနိုင်ငံသား1000ကျော်ကြိုတင်မဲစပေးခဲ့တဲ့အကြောင်းပြောပြပေးကြပါရစေ။2020ပြည့်နှစ်နိုဝင်ဘာလ10ရက်မှာကျင်းပမယ့်အထွေထွေရွေးကောက်ပွဲသက်ဆိုင်ရာလွှတ်တော်အသီးသီးအတွက်ကိုယ်စားလှယ်လောင်းတွေကိုဂျပန်ရောက်မြန်မာနိုင်ငံသား1185ဦးကိုဗစ်စီကံသတ်မှတ်ချက်တွေနဲ့အညီဂျပန်နိုင်ငံတိုကျိုမြို့မြန်မာတန်ယုံမဲယုံမှာစက်တင်ဘာလ3ရက်နေ့စနေနေ့ကကြိုတင်မဲစပေးခဲ့ကြတယ်လို့မြန်မာတန်ယုံကသတင်းထုတ်ပြန်ပါတယ်။ဒီကနေ့ကြိုတင်မဲပေးဖို့မဲယုံပထမဆုံးစဖွင့်တဲ့နေ့မှာတော့တိုကျိုမြို့နီးတဝိုက်မှာရှိတဲ့ဂျပန်ရောက်မြန်မာနိုင်ငံသားယာနဲ့ချီအများအပြားရောက်ရှိလာကြပြီးကိုဗစ် -19 စီမင်းစည်းကမ်းသတ်မှတ်ချက်တွေနဲ့အညီအချိန်မီမဲပေးနိုင်ခဲ့ကြတယ်လို့မဲပေးတဲ့သူတွေကိုအခက်အခဲမဖြစ်စေရေးဝိုင်းဝန်းကူညီပေးခဲ့တဲ့ဥကျော်ကျော်ဆိုကပြောပြပါဗျ။
တိုကျိုပတ်ဝန်းကျင်မှာရှိတဲ့မဲဆန္ဒရှင်တွေကခေါ်ခေါ်ရောက်လာပြီးတော့မဲပေးဖို့တက်တန်းကြည့်တာ။အဲ့ဒီ၈နိုင်ထိုးတဲ့အချိန်မှာတန်ယုံကတန်ယုံမှာနေရာလူ80ထိုင်ကုန်နေရာပြင်ဆင်ထားတဲ့ခါကျတော့လမ်းပေါ်မှာလူအများကြီးမရှိအောင်ရှော့ချတဲ့အနေနဲ့တိုင်ရင်ကအထဲထဲမှာဝင်ထမ်းပြီးတော့အလှကျမဲ့ပေးတဲ့စနစ်ပေါ့။အဲ့တော့ဒီစနစ်နဲ့တင်းင်းဝင်နေရကတိုကျိုပါဝင်ခရိုင်ခုနှစ်ခုရှိတဲ့ကန်တိုဧရိယာမှာစပါနေထိုင်ကြတဲ့မြန်မာနိုင်ငံသားတွေမဲ့ပေးဖို့အတွက်သတ်မှတ်ထားတာဖြစ်ပါတယ်။အဲ့ငယ်တဲ့လူတွေတော်တော်များပါတယ်။မဲ့လာပေးတဲ့လူတွေကဟိုဒီမှာကြောင်းလာတဲ့လူတွေရှိတယ်။နောက် training အလုပ်ပြင်လုပ်တာဖြစ်နေလာတဲ့လူတွေလည်းရှိတယ်။ဒီဘက်မှာတော့ဟိုစမ်းစီတယ်ဆိုတာဟာကျွန်တော်အားလုံးအကျဉ်းသားရနေဖြစ်တာသိပြီးတော့ချူးချူးထွေတက်တနာမရှိဘူး။အဲဂျပန်ရဲတပ်ဖွဲ့ကလည်းစုညံမှုတွေရှိနားလည်းမပြပါခွင့်လွှတ်ပြပါဆိုတာဟာဟိုရဲတပ်ဖွဲ့ကရောတိုင်းရောကတောင်ချီတွေကပြောထားတဲ့ကြောင့်အားလုံးစုစုပြည့်ပဲဒီနေ့ကဘာမှအခက်အခဲတက်တနာမရှိဘဲနဲ့စုပေါင်းလူ1100ကျော်ပဲပြီးကိုညားရပါတယ်။
ဂျပန်နယ်မြေကလုံခြုံရေးအဖွဲ့ဝင်နေတဲ့ဒေသနာအာဏာပိုင်တွေဘက်ကလည်းမြန်မာတို့ကြိုတင်မဲပေးတဲ့ပွဲအဆင်ပြေချောမွေအောင်လုံခြုံရေးပိုင်းနဲ့နေရာထိုင်ရင်းအဆင်ပြေအောင်ဝိုင်းကူညီပေးတယ်လို့ပြည်ထောင်စုမြန်မာနိုင်ငံသားများအသင်းဂျပန်ကဥသက်ဆွေကပြောပြပါတယ်
။ဒီမဲပေးလို့ရမတိုင်ခင်ပြီးခဲ့တဲ့3ရက်လောက်မှာဒီတိုင်ယုံတရှိတဲ့နေမြေနေမြေကရေးနဲ့ကျွန်တော်တို့စီးပွားလုပ်ပါတယ်ကျွန်တော်ဆွေးနွေးပြီးနိုင်ပါတယ်။ဒီမဲလာပေးတဲ့လူတွေရဲ့လူမှုရေးအတွက်ခံမှန်းခြေနဲ့သူတို့တွေလာရောက်တဲ့အချိန်ပေါ့လေတန်းစီပုံတန်းစီနည်းပေါ့ကျွန်တော်တို့ဒီ social distance ကိုဘယ်လိုလုပ်လဲလူတွေများလာရင်ကျွန်တော်တို့ဒီနီးနားမှာရှိတဲ့ပန်းတဲ့တွေကိုဘယ်လိုယာယီဖို့လေလူတွေတန်းစီ scan ကိုလုပ်ရပါလို့ဘယ်ပေါင်းစုံနေကျွန်တော်ပြင်ဆင်ပြီးတော့ဝင်နေနိုင်ပါတယ်ဒါပေမဲ့တကယ်လက်တွေ့ကြတဲ့အခါကျတော့တရုံတွေကလည်းလာတဲ့လူတွေကိုအများဆုံးပေးနေအောင်စီစဉ်ပြီးတော့ကျွန်တော်ဟိုတတ်မှတ်တဲ့အချိန်မှာရှူရရှူနဲ့ပြီးဆုံးအောင်ကျွန်တော်လုပ်နိုင်တယ်လို့ကျွန်တော်စပါတယ်နောက်တစ်ခါဒီဂျပန်နေနေပြေခဲ့ရေးကလည်းဒီပတ်တရားကိုလှည့်ပြီးတော့ပေါ့လေတို့ကတည်းကအကူအညီပေးမှုလည်းသူကအများဟိုလာပြီးတော့စောင့်ကြည့်နေရှိပါတယ်
အောက်တိုဘာလ3ရက်နေ့အောက်တိုဘာလ9ရက်နေ့အထိတိုကျိုမြို့နယ်အနီးတစ်ဝိုက်မှာနေထိုင်တဲ့ဂျပန်ရောက်မြန်မာနိုင်ငံသားတွေမဲပေးနိုင်ပါတယ်။အောက်တိုဘာလ10ရက်နေ့ကနေ14ရက်နေ့အထိကိုတော့ကျန်တဲ့ပြည်နယ်မှာရှိတဲ့မြန်မာနိုင်ငံသားတွေအတွက်တိုကျိုမဲယုံကိုဆက်ဖွင့်ပေးသွားမှာဖြစ်ပါတယ်။ဒါ့အပြင်အောက်တိုဘာလ10ရက်နေ့အောက်တိုဘာလ17ရက်စနေတနင်္ဂနွေပိတ်ရက်တွေမှာတော့နာဂိုယာမြို့မြန်မာနိုင်ငံဆိုင်ရာဂုံနူးဆောင်ကောင်စစ်ဝင်ရုံးမှာကြိုတင်မဲယုံကွဲတစ်ခုဖွင့်လှစ်သွားမယ်လို့တိုကျိုမြန်မာသံရုံးကသတင်းထုတ်ပြန်ပါတယ်။ကမ္ဘာကာယောဂါကာလာလူစုလူဝေးစုဝေးမှုကန့်သတ်ချက်တွေရှိနေချိန်မှာအလားတူပဲအာရှနိုင်ငံတွေဖြစ်တဲ့စင်ကာပူနဲ့တောင်ကိုရီးယားနိုင်ငံဘက်မှာလည်းသက်ဆိုင်ရာနိုင်ငံတွေကချမှတ်တင်းကျပ်ထားတဲ့ COVID-19 စီးကံသတ်မှတ်ချက်တွေနဲ့အညီကြိုတင်မဲပေးပွဲတွေဇက်တိုက်ကျင်းပနေချိန်လေးဖြစ်ပါတယ်ရှင်ကျွန်မဆူမော်ပါ